ငွေစက်ကူရိုက်နှိပ်တဲ့စက်ကူတွေပြည်တွင်းကိုရောက်ရှိနေပြီးမကြာခင်မှာငွေစက်ကူအစ်စ်တွေရိုက်နှိပ်တော့မယ်ဆိုတဲ့သတင်းတွေဟာမှန်မှန်ပါဘူးလို့ဘိုးဘန်ကပြောကြားလိုက်ပါတယ်။အွန်လိုင်းပေါ်မှာပြန့်နေတဲ့သတင်းတွေကကောလာဟလတွေဖြစ်တယ်လို့ဘိုးဘန်တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမော်ကပြောပြပေးပါလိမ့်မယ်။
ပြည်ရင်းကလေဆိပ်တစ်ခုကိုငွေစက်ကူရိုက်နှိပ်တဲ့စက်ကူကုန်ရံတွေရောင်းနေပြီဆိုတဲ့စာတွေ Facebook လူမှုကွန်ရက်မှာပြန့်နေပြီးငွေစက်ကူအတွက်တွေထွက်လာတော့မယ်လို့သတင်းတွေထွက်ပေါ်ခဲ့ပါတယ်။ဗဟိုဘဏ်ကတော့ဒါဟာမဟုတ်မှန်ဘူးလို့တုံ့ပြန်ပါတယ်။ဗဟိုဘဏ်အနေနဲ့လက်ရှိမှာတထောင်တန်ထက်ကြီးတဲ့ငွေစက်ကူထုတ်ဖို့မရှိတယ်လို့ငွေစက်ကူအတွက်တွေလည်းထွက်လာဖို့မရှိဘူးလို့မြန်မာနိုင်ငံဗဟိုဘဏ်ငွေကြေးစီမံခန့်ခွဲမှုဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးဝင်းမြင့်က VOA ကိုအခုလိုပြောပါတယ်။
ကတော့တုတ်ပြောင်းနေပတ်သက်ပြီးတော့လည်းစက်မချက်ဒီစိတ်တိုင်းနဲ့ဆောင်းတာဖြစ်ပါတယ်ဒီဟာကြီးကကျောင်းဟာကြီးကတော့သုံးဆောင်တဲ့ပြည်သားတွေပေါ်နေတဲ့ကိစ္စတွေပါဗျာလက်ရှိကျောင်းလာမယ်ကျွန်တော်တို့ကထုတ်နေတာဖြစ်ပါတယ်နော်အဲ့တော့ဟိုပစ္စံကကျွန်တော်တို့ကတာမိုးပြုထားတယ်ဖြစ်ဖြစ်ဟိုကုန်စားအစ်စ်တွေလည်းပြီးထုတ်မယ်ဆိုလို့ရှိရင်ကျွန်တော်ကချိုးတင်ပြီးပြင်ကြပါတယ်ဗျာကျွန်တော်တို့က
ငွေစက်ကူရိုင်းနေမဲ့စက်ကူဂျန်တွေမြန်မာနိုင်ငံကိုရောက်လာတယ်ဆိုပြီးစာရွက်စာတမ်းအထောက်အထားတွေအွန်လိုင်းပေါ်မှာထွက်ပေါ်လာခဲ့တာပါဒါဟာလည်းမဟုတ်မှန်ဘူးလို့ငွေကြေးစီမံခန့်ခွဲမှုဌာနရဲ့ညွှန်ကြားရေးမှူးချုပ်ကညင်းဆိုပါတယ်ငွေစက်ကူတက်တဲ့ထွက်လာမယ်ဆိုတဲ့သတင်းတွေထွက်လာခဲ့ပြီးနောက်ရွှေဈေးတစ်ကြက်သားကို4000ကျပ်လောက်ရုပ်တရက်တက်သွားပါတယ်။ဒီဇင်ဘာလ10ရက်ညနေပိုင်းကတစ်ကြက်သားကို18,800ကျော်နဲ့ဈေးပိတ်ခဲ့တဲ့ပြည်တွင်းအခောက်ရွှေဈေးနှုန်းဟာ9ရက်နေ့မှာတော့18,200နီးပါးဖြစ်သွားတဲ့အတွက်တစ်ရက်အတွင်းမှာကျပ်4000လောက်တက်သွားတာဖြစ်ပါတယ်။သတင်းတစ်ပတ်လောက်ညင်ပြီးမှရွှေဈေးပြန်တက်လာတဲ့ကိစ္စကငွေစက်ကူတက်ထွက်မယ်ဆိုတဲ့သတင်းကြောင့်လို့မထင်ကြောင်းရွှေဈေးကွက်အကြံပေးတယောက်ဖြစ်တဲ့ဒေါ်မိုးမိုးကပြောပါတယ်
။ကဘာရှိလဲတက်မှာလဲကဘာရှိကခုတော့နည်းနည်းတော့အောက်ပေါ်တော့နည်းကျနေရပါတော့နောက်ကြည့်အောင်ဖြစ်တယ်ဒီခေါ်90အဲ့ဝင်ဖြစ်ပေါ်တော့အောက်ကျနေရပါတော့ဒါပေမဲ့တက်ဖို့ရတယ်တော့ပို့ပြောများတယ်ဘာကြောင့်လဲဆိုရင်တေးယုံဝယ်လို့အားတေးယုံလို့ရှိလို့ပေါ့နော်အဲ့ဒါကြောင့်ဖြစ်ပါ
ဒီဇင်ဘာလတရက်နေ့ကရွှေဈေးတစ်ကျပ်သားကို18,800နဲ့18,600ကျားရှိနေပြီးအခုတစ်ပတ်အတွင်းမှာပထမဦးဆုံးအကြိမ်ပြန်တက်လာတာပါဒီရပိုင်းထဲမှာအကယ်ဒမီအခောက်ရွှေတစ်ကျပ်သားကို18,000ကျပ်လောက်ကိုရောက်လာပြီဆိုရင်တော့ဆက်တက်မဲ့အလားအလာရှိရဲလို့ရွှေလုပ်ငန်းရှင်အချို့ကသုံးသပ်နေပါဗျ။ American Dollar ကတော့ပုဂ္ဂလိကဘဏ်တွေမှာဒေါ်လာကို1,888ကျပ်နဲ့ဈေးဖြတ်ထားပါဗျ။ဗဟိုဘဏ်ရဲ့ရင်းညွှန်းငွေလဲတန်ဖိုးကတော့ဒေါ်လာကို1,880ကျပ်ပါ။ဗဟိုဘဏ်က American Dollar 73နှံကိုထုတ်ရောင်းမယ်လို့ကြေညာထားတဲ့အတွက်ဒီဇင်ဘာလထဲမှာဒုတိယအကြိမ်ထုတ်ရောင်းတာဖြစ်ပါတယ်ခင်ဗျာ။